ဒီနေ့ဖြစ်တဲ့2021ပြည်တွင်းညဉ့်ဉေးရရှိရေးနဲ့ပတ်သက်လို့တန်းစားဖွဲ့စည်းတွေကအကောင်းမြင်မှုတွန်းဆုံနေကြပါပေမဲ့တစ်ဖက်မှာတော့အကောင်းဘက်ကဥတီမဲလို့မျှော်လင့်သူတွေလည်းရှိကြပါတယ်။2021တွင်းမြန်မာနိုင်ငံရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးအတွက်အဓိကကြပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နီလန်အသစ်နဲ့လှုပ်ဆောင်ရမှာဖြစ်တယ်လို့တတ်မတော်ဘက်ကသဘောထားပြောင်းလဲဖို့လဲလိုအပ်တယ်လို့တိုင်းသားအဖွဲ့အစည်းတွေကပြောပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလက်ရှိကျင့်သုံးနေတဲ့အပြစ်ခရရဆယ်ရေးစာချုပ်
NCA ကိုလက်မှတ်ထိုးမှာငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးခွင့်ပြုမယ်ဆိုတဲ့အချက်ကိုဆက်ပြီးကျင့်သုံးနေအောင်မယ်ဆိုရင်တော့2021ခုနှစ်မှာလည်းငြိမ်းချမ်းရေးရဖို့ဆိုရင်တော့ဤအစ်စ်နဲ့တောင်းမှရလိမ့်မယ်လို့ထင်တယ်။တနက်ကင်အားလုံးပါဝင်နိုင်ဖို့ရန်အတွက်ဤအစ်စ်လုပ်ရမယ်။အခုကသူတို့က NCA ကိုပဲအတိအကထားပြီးတော့ NCA မထိုးရင်ပါဝင်ဆွေးနွေးခွင့်မပြုဆိုတဲ့ဥ
NCA ကိုသူတို့ကတိတ်ပြီးတော့အယုံမကြည်မရှိတော့ဘူးဖြစ်နေတယ်။မြောက်ပိုင်းကဖွဲ့ခုနဖွဲ့ကလည်း NCA ကိုလက်မခံဘူး။တခြားနည်းနဲ့သွားမယ်လို့ပြောနေတော့အဲဒီ NCA ကိုပဲအတိအကထားပြီးကင်ပြီးတော့ငင်းချမ်းကြီးဆွေးနွေးမယ်ဆိုရင်တော့တိတ်တော့ဟိုအလားအလာမကောင်းဘူးလို့ထင်တယ်။မိလအစ်စ်ဆိုတာကချွင်းချက်အနေနဲ့ထားပြီးတော့အားလုံးပေါက်ပြနိုင်တဲ့နီလာအစ်စ်ပေါ့အဲ့ဒီဟာလုပ်မယ်ဆိုရင်ကျွန်တော်ထင်တာငင်းချမ်းကြီးဆွေးနွေးဖို့ငင်းချမ်းကြီးရဖို့ပူပြီးနီးစပ်တယ်လို့ကျွန်တော်ထင်တယ
်အလားတူပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်းကလည်းပြည်တွင်းငင်းချမ်းကြီးရဖို့အတွက်အဓိကကတော့တမတော်အပေါ်မှာမူတည်တယ်လို့ပြောပါတယ
်အဓိကတော့တမတော်ရဲ့သဘောထားပဲဖြစ်ပါတယ်မယ်တမတော်ကလည်းဒီ2018ကနေပြီးတော့ဘလို့ဆက်ပြီးမှာပေါ့နော်အရင်ကတင်မာတဲ့နိုင်ငံရေး policy ပဲ16လားတော့ဖြစ်နိုင်တဲ့တကယ်ကိုအကောင်လုံးစီစီလုံးလုံးနေနိုင်တဲ့ပြည်ထောင်စုပေါ်ဆောင်မလားဆိုတာတမန်တော်လည်းပဲထိုင်ပါတယ်ဒါဆိုဒီ2018ကလုံခဲ့တဲ့ခု2019လို့ပဲစီရေးတင်မာမှုလည်းပဲချက်ကြော်တာမဟုတ်ပဲနဲ့စာမျက်နှာအတက်ပေါ့နော်ရင်းနိုင်ဖို့အတွက်ကျွန်တော်ကညှော်လင့်ပါတယ်
နေတဲ့ကူအကျိုးတရက်နဲ့နှစ်ဆန်းဇန်နဝါရီလ၁ရက်နေ့မှာပဲရှမ်းပြည်နယ်တီဘောနဲ့မိုင်းရှုမြို့ဘက်တွေမှာရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA နဲ့မြန်မာစစ်တပ်အကြမ်းတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလခရစ်စမတ်ပွဲတော်ရာသီတုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA တအောင်းပလောင်တပ်ဖွဲ့ TNLA တို့နဲ့မြန်မာအစိုးရစစ်တပ်အကြမ်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့လို့ဒေသခံတွေထိမှန်တည်ဆုံမှုရှိခဲ့ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံတဝန်းအပြစ်ခတ်ရဆဲနိုင်ဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်အစိုးရဘက်ကပြည်내အဆင့်နိုင်ငံတော်အဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြင်27ရာစုပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွေကျင်းပပြုလုပ်နေပေမဲ့တစ်ဖက်မှာတော့တိုင်းဒါဒေသအထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်အကြမ်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်တာကြောင့်တိုင်းဒါတွေဘက်က2018မှာလည်းငြိမ်းချမ်းရေးရဖို့အတွက်သိပ်ပြီးမမျှော်လင့်ရကြတာပါဒါမှမဟုတ်လည်း2019နှစ်ဟောင်းလုံးကမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသက်ဆိုင်ရာအာဏာပိုင်တွေအနေနဲ့အခုနှစ်သက်2018ခုနှစ်မှာအကောင်းဆုံးလှုပ်ဆောင်ကြမယ်လို့မျှော်လင့်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့အခြေစိုက်မြမအရေးလက်လာသုံးသက်သူဒေါက်တာတင်းဆွေကရှုမြင်ပါတယ
်ကျွန်တော်တို့ဗမာလူမျိုးရဲ့အယူအဆရနှစ်သက်ကူလို့နေမျိုးမှာတော့အပြုသဘောအကောင်းဆုံးကိုမြင်ရပါတယ်ဒါလည်းပဲဗမာနိုင်ငံမှာနိုင်ငံရေးနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ဖွဲ့စည်းအားလုံးကလည်းအဲ့လိုမြင်ကြရင်တော့လာမယ့်နှစ်မှာတော့2019ကအာဏာချုပ်တွေမလုံဆောင်နိုင်တာတွေကိုပို့ပြီးတော့ကောင်းလုံဆောင်နိုင်မယ်လို့ယူဆပါတယ်။သို့သော်လည်းပဲဟိုနိုင်ငံရေးဆိုတာကတော်တော်ခက်တယ်။အဲ့ဒီပြီးခဲ့တဲ့နှစ်မှာဖြစ်သွားတာတွေအားအလုံးဟာအကြောင်းပေါင်းစုံပြီးတော့မှတိုက်ဆိုင်ပြီးတော့မှတနည်းအားဖြင့်ကန်တရားပေါ့နော်နိုင်ငံရေးကန်တရားအားနည်းလို့ကျွန်တော်ဖြစ်ခဲ့ကြတာဒါပေမဲ့ကျွန်တော်မြင်တာကတော့လာမယ့်နှစ်မှာဒီတဲ့ဒီပို့ပြီးတော့ကောင်းတဲ့လမ်းကြောင်းတွေကိုတက်ဆိုင်တဲ့ဖွဲ့စည်းကောင်းဆောင်တွေအားလုံးကအကျိုးစားကြနိုင်လိမ့်မယ်လို့ကျွန်တော်တော့အကောင်းဆုံးပေါ်မြင်ထားပါတယ်ခင်ဗျ
ဒ Dabin, Nibang Miazwa, Chuchon Jan, get it, Mima Nangay, Nangay, Lumuye, Jemma Ye, Siwaye Sare, Gana Didima, Bian B. Dote Gamola, Losangama, Luria Dinya, and Dreco, you sa, Piosu, Jinjimuga sa, Bima Dalin, Bomo Gamon Dote, my Pijangle, Dota, Tinsiga, Biovarishim.